ပြနာသိမ့်ပြီးလေးနှစ်အတွင်းအလုံးလက်မဲ့ပြဿနာတွေထိုးပွားလာသလိုမြို့ပြနေရာအနှံ့မှာခိုးဆိုးလူရဲမှုတွေဟာမန္တလေးလိုမြို့ကြီးတွေမှာတိုးလာနေပါတယ်။မန္တလေးနဲ့ပြည်ဦးနယ်မြို့တွေမှာဖုံးလူဆွဲကြိုးဖျက်ဓားများတိုက်တဲ့ကိစ္စတွေမကြာခဏဖြစ်နေတယ်လို့ဒေသခံတချို့ကပြောပါတယ်။စိုးရိမ်မှုကြောင့်ညဘက်နေဝင်ချိန်နောက်ပိုင်းအိမ်မြင်ထွက်သူနေသွားသလိုကိုယ်လုံးကျုံရေးအတွက်ကိုယ်ပဲတာဝန်ယူနေရတယ်လို့ပြည်ဦးနယ်မှာနေသူတယောက်က VOA ကိုပြောပါတယ်။
လူသားရက်တာများတိုက်တာရာဇမှုပုံစံရုပ်စုံပေါ့နော်တရှိကြီးများလာတာတော့ခံစားနေရပေါ့နော်ကျွန်တော်ညာဖောက်ကြတာဒါမှလုံးမရတော့မကြသေးပါဘူးကျွန်တော်ညာဖောက်ကြတာဒါနဲ့သတိမှလည်းတိတ်တစ်ခုတည်းအတိုင်းမရပါဘူးဒါနဲ့ဟိုတင်ဆက်မိဘူးမမိဘူးကတိတ်မတိကြတော့အဲ့တော့ဒီမှလည်းတိတ်အဲ့ဒီပါဒီမင်းတော့အတိုင်းမရတော့ကိုယ့်အကူကိုယ်လုံအောင်ဆောင်အောင်လည်းနေကြတော့ပေါ့နော်ဘယ်လိုလုပ်လို့ကိုယ့်အမှုကြီးနေရတဲ့သဘောမျိုးဖြစ်တာဟုတ်လားရေကဘယ်လိုလုပ်မှလည်းအဲရောက်တာဥပဒေဘာလို့ဘာမှတင်မနေနိုင်ဘူးပပတော့အောင်လဲဆိုဗျာစိတ်ကျလို့လေကိုအောင်သာကြရင်ထားမကြည့်ကြလဲကြည့်အဲ့ဒါမျိုးနဲ့ကျွန်တော်တို့တော့ဆက်တမ်းနေရတာပေါ့ဗျာဒါပဲ
ပြီးခဲ့တဲ့ရက်ပိုင်းကမန္တလေးနဲ့မြင်းညံမြို့ကြားကမြို့တစ်ကောက်ခွဲမှာခေါက်ရိုက်ကစားနေတဲ့လူနှူးပြန်ပေးဆွဲခံရတယ်လို့သူတို့ရဲ့မိသားစုဝင်တဦးကပြောပါတယ်ငွေကျပ်3,600နဲ့ပြန်ရွေးလိုက်ရပေမဲ့သူတို့ကိုဘယ်အဖွဲ့အစည်းကပြန်ပေးဆွဲတယ်ဆိုတာမသိရသေးပါဘူးမန္တလေးဘက်မှာတော့စစ်ကောင်စီကနေရာတချို့မှာလုံခြုံရေးအရလက်ပတ်စစ်ဆေးနေတာမျိုးရှိပေမဲ့ဒူးစရိုက်မှုတွေကတော့များနေတယ်လို့ပြောပါတယ်အထူးသဖြင့်မန္တလေးစစ်မှုအချမ်းဘက်မှာလူရဲမှုတွေပိုဖြစ်နေတယ်လို့ဒေသခံတချို့ကပြောပါတယ
်အစ်စ်ဆေးကရှေးကန်နေပါလိမ့်ရှိတဲ့နေရာတွေအရင်နေရာမျိုးပေါ်ပေါ်ကအစ်တာပြရကြဒါနဲ့ကြာလုံခြုံရေးတဲ့ကိစ္စကမူကြားနေတာကျွန်တော်လည်းအစ်စ်ကပြောလို့မရဘူးဒါနဲ့လူတွေတိုင်းပုံတွေကတော့လုံခြုံရေးဆိုတာတဲ့ဒီကြားကြည့်ရအောင်လေသဘောတွေများဖြစ်နေလားလို့ငုံငုံလို့မကြည့်ရတော့အေးကြပါလေ
။ရန်ကုန်မြို့ပေါ်ကရင်လိုင်းတွေစင်းလုံးကားရင်ပိုင်ရှင်တွေနဲ့လူရဲမှုတွေနေတိုင်းကြုံနေရပါတယ်။ရင်လိုင်းပိုင်ရှင်တို့ကအခုလိုပြောပါတယ်
။ဒီကမြို့ပေါ်ကြီးမှာပတ်ကျန်သားရဲ့ဒီကန်းလူကလူကဒါနဲ့ဘိုးကကျွန်တော်ရိုင်းပေါ်မှာဒီမှာလူသွားလို့ဒီမှာဓာတ်ရုပ်ကားလို့ဒီမှာဖုံးဓာတ်တော့ဓာတ်တော့ပြီးတော့ဝီဒီယိုကိုဖုံးလို့လူပြောင်းလိုက်ဖုံးရကုန်တဲ့ဒီကိုယ်ဆက်ဆက်ထားပြီးတော့လူလွတ်ပြီးပါဆိုပြီးတော့လွတ်ထားတယ်။အဲအားဆိုမနေရဘူးဆိုလေးဦးဖြစ်တော့ကျွန်တော်ကြုံတော့ဘူ
း။နိုင်ငံကိုင်စစ်ပွဲတွေဖြစ်နေတဲ့မြန်မာနိုင်ငံကိုခီးမသွားဖို့အမေရိကန်ပါဝင်အနောက်နိုင်ငံတွေကခီးသွားသတိပေးချက်တွေထုတ်ပြန်ထားပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကမြန်မာနိုင်ငံကိုအစိုးရရသောအနီရောင်အဆင့်အဖြစ်သတ်မှတ်ထားပြီးတော့အမေရိကန်နိုင်ငံသားတွေမြန်မာနိုင်ငံမသွားဖို့သတိပေးထားပါတယ်။နိုင်ငံကိုင်ပဋိပက္ခတွေကြားဒေသဆိုင်ရာဥပဒေတွေအတင်းကျပ်ပြဋ္ဌာန်းပြီးအရေးယူတာရေးပေါ်ကျန်းမာရေးစောင့်ရှောက်ဖို့လိုအပ်ရင်လုံလုံလောက်လောက်မရှိတာတချို့ဒေသတွေမှာမြေမြုံပိုင်းနဲ့ပေါက်ကွဲစေတဲ့ပစ္စည်းတွေရှိနေတာလူတွေကိုမားပြီးတော့ဖမ်းဆီးထိန်းသိမ်းတာတွေရှိနေတဲ့အတွက်ခီးသွားမယ်ဆိုရင်သတိထားဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကသတိပေးထားတာဖြစ်ပါတယ်ခင်ဗျာ။